Welcome to the Voice of America in Burmese.
Mingla menek ma shin. Washington Bureau of VOA American အတန်းကနေ2018ခုနှစ် February 9ရက်တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ32 40 48နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနေ့ခင်တရင်တွေကိုကိုကြော်ကြော်သိနေတူကြီးညာပေးမှာပါWashington Center in Chatabrini nya takaw ya ma asu ga yan dia ri yet ma taw aw hlet taw amat twi apyin tan chou sa ni cha ba de Myanmar nayang ga asu lai pyon lai tat phyet mu so le gaung san ne Rogers tadin thana ga ni asin khan sa ta saung thauk pyan lai ba de American Council win ye ya let taw nayang chae win ji ha Myanmar nayang go taw yauk taw ma phit ba de dilo thu ja de tadin le ri cha ma ba ma engine nei
kaung ma bi shin Myanmar sit a ya shi ji ri go dan khat mae upade American အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဘာတွေတန်ခတ်ဖို့ပြင်ဆင်ထားသလဲဆိုတာကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံပြောပြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
The biggest sanctions which are pervasive and do not allow for American businesses to be able to finance either trade with
ဒါကတော့မြန်မာနိုင်ငံကိုနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေထင်သလောက်ဝင်မလာတာဘာကြောင့်လဲဆိုတာ VOA ရဲ့တရားဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်မလေးရှားကမြန်မာအလုပ်သမားတွေတွားရောက်အလုပ်လုပ်ခွင့်ပြုတော့မယ်ဆိုတဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်မှာပါ။နောက်ပိုင်းမှာတော့ကျန်းမာရေးနဲ့တိုင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင
်ချင်းချင်းဇန်နဝါရီလ8ရက်ဝါရှင်တန်ဆန်မတင်ညတကောင်ရန်အထိပဲလှုပ်ရှားနိုင်တော့မယ်အမေရိကန်အစိုးရရန်တရားဆက်ပြီးလေပတ်ဆင်းနိုင်ရေးအတွက်လွှတ်တော်အမတ်တွေအပြင်းထန်ကြိုးစားနေကြပါတယ်ကွန်ဂရက်ကအစိုးရအသုံးစီအတွက်တက်တန်းထပ်ပြီးတိုးမပင်းရက်ဆိုင်ရတော့မှာဖြစ်ပါတယ်နှစ်နှစ်တာဘတ်ဂျက်ငွေဆိုင်ရာပါတီကြီးနှစ်ရဲ့သဘောတူညီချက်ကိုအထက်လွှတ်တော်ကနေပထမမဲခွဲဆုံးဖြတ်ပေးရမှာပါပနကွန်စီအသုံးစီတိုးမြင့်ဖို့နဲ့ဒေါ်လာဘီလီယံရာပေါင်းများစွာကုန်ကြမယ်ပြည်ရင်းအစီအစဉ်တွေဆိုင်ရာအသုံးစီတွေနဲ့ပတ်သက်ပြီးအခုထိသဘောတူညီချက်မရကြသေးပေမဲ့ပါတီကြီးနှစ်စလုံးကအတည်ပြုပေးနိုင်မယ်လို့မျှော်လင့်နေကြတာပါ Republican Party အများစုခေါင်းဆောင် Kentucky ပြည်နယ်ကမှ Mitch McConnell ကတော့ပါတီနှစ်စလုံးကလွှတ်တော်အမတ်တွေကိုယ်တိုင်ဒီဥပဒေဟာကောင်းမွန်ပြည့်စုံတဲ့ဥပဒေမဟုတ်ဘူးလို့ယုံကြည်ကြပေမဲ့ဒါဟာ American ပြည်သူတွေကိုတိုက်ရိုက်တက်ရောက်စေမဲ့ကိစ္စရပ်တွေအတွက်တိုးတက်လာစေဖို့အပြင် American စစ်တပ်ပြန်လည်တည်ဆောက်ရေးကိုစတင်နိုင်ဖို့အတွက်အကောင်းဆုံးအခွင့်အလမ်းပြတ်ဖြစ်တယ်ဆိုတာသူကိုယ်တိုင်လည်းယုံကြည်ကြောင်းပြောကြားခဲ့တာပါ New York ပြည်နယ်က Democratic အထက်လွှတ်တော်မှ Chuck Schumer ကတော့ဒီသဘောတူညီချက်ဟာကောင်းမွန်တဲ့သဘောတူညီချက်တစ်ရပ်ဖြစ်ကြောင်းနဲ့ဒါဟာနိုင်ငံကောင်းစားရေးအတွက်အထူးတကောလက်တွဲပြီးလှုပ်ဆောင်နိုင်တယ်လို့အတားအဆီးခက်ခဲတွေကိုဖြေရှင်းနိုင်တယ်ဆိုတာကိုခိုင်ခိုင်မာမာပြသလိုက်တာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။စီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကနေအမေရိကန်ထောက်ပံ့ပေးထားတဲ့အတိုက်ခံတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့စီးရီးယားဆိုရလူလားတဲ့လက်နက်ကန်အယောက်100လောက်တိစုံသွားပါတယ်။စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ရဲ့အခိုင်အမာတိစောက်ထားတဲ့ဌာနချုပ်ကိုအစိုးရလူလားတဲ့တပ်ဖွဲ့တွေကဗိုလ်တူးနေမှာတိုက်ခိုက်ခဲ့တယ်လို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ကပြောပါတယ်။တိုက်ရင်တည်ရင်စာလောက်ရှိတဲ့တပ်ဖွဲ့တွေဟာတင့်ကားတွေတကြိမ်တည်းမှာအစင်းရင်အများပြပစ်လို့ရတဲ့ဒုံးကျည်ပစ်စနစ်တွေမော်တာလက်နက်ကြီးတွေရဲ့အထောက်အကူနဲ့တူ SDF တပ်ဖွဲ့တွေကိုတိုက်ခိုက်တာလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒေးနယ်ဝိုက်ကပြောပါတယ်။ SDF ဌာနချုပ်ကနေမီတာ900အတွင်းအမြောက်ကြီးနဲ့တင့်ကားတွေကပစ်တာတွေအချက်20 30လောက်ကျလာပြီးတဲ့နောက်ညွန်မောင်းအဖွဲ့ရဲ့ထောက်ကူမှုနဲ့တူလေကြောင်းနဲ့အမြောက်ပစ်ကူတွေနဲ့SDF တပ်ဖွဲ့တွေကပြန်တိုက်ခဲ့တယ်လို့ပြောခွင့်ရ White ကပြောပါတယ
်။တူရကီနဲ့ရုရှားသမ္မတနှစ်ဦးကအီရန်သမ္မတနဲ့အစ္စတန်ဘူမှာမကြာခင်အချိန်တောတွင်မှာပဲတွေ့ဆုံဖို့အတွက်သဘောတူညီချက်ရခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ Syria ရင်းနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေတိုးလာနေချိန်မှာပဲရုရှားသမ္မတ Vladimir Putin နဲ့တူရကီသမ္မတ Recep Tayyip Erdogan တို့နှစ်ဦးဟာကြာသပတင်းတွေကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြတာဖြစ်ပြီး Syria မှာရှိတဲ့သူတို့ရဲ့စစ်တပ်တွေကြားပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ဖို့အတွက်သဘောတူခဲ့ကြတာဖြစ်ပါတယ်။ Syria က Cuts တွေတင်ပိုက်ထားတဲ့ Afrin မှာတူရကီစစ်သား10ဦးသေဆုံးခဲ့ရတယ်လို့တူရကီတန်ချက်ကကားတစ်စီးအဖျက်ဆီးခံရတာဟာရုရှားလို့ဒုံးကျည်ရဲ့လက်ချက်ကြောင့်လို့တူရကီကစနေနေ့မှာပဲအပြစ်တင်ခဲ့ပါတယ်။ဒါဟာ Syria မှာလွန်ခဲ့တဲ့သတင်း3ပတ်အတွင်းတူရကီရဲ့ YPG Cuts တပ်တွေကိုထိုးစစ်ဆင်နေတာထဲမှာအခုသေဆုံးမှုကအများဆုံးဖြစ်နေပါတယ်။အခုလို Syria နဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေရှိတဲ့ချိန်မှာအခုလိုခေါင်းဆောင်နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘောလူထောက်ခံမှုဟာမကြာသေးခင်ရက်ပိုင်းတွေအတွင်းတက်လာပါတယ်။ အမေရိကန်စီးပွားရေးအပေါ်လူလူရဲ့အကောင်းမြင်မှုတိုးလာတာကြောင့်အခုလိုထောက်ခံမှုတက်လာပုံရပါတယ်။နောက်ဆုံးထွက်လာတဲ့ခွနီပီးယက်တက္ကသိုလ်ရဲ့လူလူစစ်တမ်းမှာသမ္မတထရန့်ပေါ်ထောက်ခံမှု40ရာခိုင်နှုန်းရှိတာကြောင့်ဒီစစ်တမ်းမှာလွန်ခဲ့တဲ့9လအတွင်းသမ္မတရဲ့အကောင်းဆုံးအနေထားကိုပြနေပါတယ်။ Gallup သတင်းပတ်စင်စစ်တမ်းမှာလည်းသမ္မတထရန့်ပေါ်လူထောက်ခံမှု40ရာခိုင်နှုန်းရှိတာကိုပြပါတယ်။ဒီလိုထောက်ခံမှုမျိုးကဒီမတိုင်ခင်နောက်ဆုံးရှိခဲ့တာပြီးခဲ့တဲ့နှစ်စက်တင်ဘာလလယ်ပိုင်းကပါ The Real Clear Politics ကကောက်ယူတဲ့လူလူစစ်တမ်းမှာလည်းသမ္မတထရန့်ပေါ်ပြန်မထောက်ခံမှုက42ရာခိုင်နှုန်းကျော်ကျော်လေးရှိတာကိုပြပါရယ်ထောက်ခံမှု35ရာခိုင်နှုန်းကျော်ပတ်ဝန်းကျင်မှာလအတော်ကြာရှိခဲ့ရာကနေအခုနောက်ဆုံးစစ်တမ်းတွေမှာတိတိတတ်တာပြောင်းလာတာပါခင်ဗျာ
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံခြားရေးဝန်ကြီးဌာနအကောင်စုဝန်ကြီးရာဆိုင်းယားလက်တော်နိုင်ငံခြားရေးဝန်ကြီး Carl Rich ဟာ February 8ရက်ကနေ13ရက်နေ့အထိမြန်မာထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုလာရောက်မှာဖြစ်ပါတယ်။ဒီနိုင်ငံသုံးနိုင်ငံမှာရှိတဲ့ကောင်စုဝင်ရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဒီနိုင်ငံတွေကနိုင်ငံသားတွေကိုပြန်ပြီးပို့ရမှာနိုင်ငံတကာလိုက်နာရမယ့်စီးမျဉ်းစည်းကမ်းတွေအတိုင်းလက်ခံရေးအပါအဝင်ကောင်စုဝင်ရဲ့တွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနက February 8ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီး Rich ဟာရန်ကုန်ဘန်ကောက်နဲ့ဖလုံးပင်တွေမှာရှိတဲ့ကောင်စုဝင်ရုံးတွေမှာလောက်ကင်ဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ဖို့အတွက်လည်းစီစဉ်ထားပါတယ်။ American ပြည်ထောင်စုကမြန်မာထိုင်းနဲ့ကမ္ဘောဒီးယားတို့နဲ့ကောင်စုရေးရာတွေမှာရေရှည်ထိတွေ့ဆက်ဆံဖို့အတွက်တန်တိတ်ထန်ချထားကြောင်းလည်းဖော်ပြထားပါတယ်။ဒီကိစ္စရေးရာတွေထဲမှာဗီဇာလုပ်ငန်းအဆင့်ဆင့်အဆင့်ပြေချုံးမှုစေဖို့ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့အမေရိကန်နိုင်ငံသားတွေပြည်ပကကလေးတွေမွေးစားရေးဆိုင်ရာအတူလက်တွဲဆောင်ရွက်ဖို့အပြင်တာသမီတွေကိုမိဘတွေကပြန်ပြီးခိုးယူတဲ့အမှုတွေပေါ်မလာအောင်ကာကွယ်ရင်းနဲ့ဖြည့်ရှင်းဖို့ကိစ္စရပ်တွေပါဝင်ကြောင်းလည်းဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အစည်းအင်္ဂါစာတစ်ခုကို Writers သတင်းဌာနကဖေဖော်ဝါရီလ10ရက်နေ့ဇွဲနဲ့ထုတ်ပြန်လိုက်ပါတယ်။အစည်းအင်္ဂါစာမျက်နှာပုံမှာတန်းစီပီလက်ပြန်ကြိုးတုပ်ထားတဲ့ရိုဟင်ဂျာမျိုးသား10ဦးလူထောက်ထိုင်နေတဲ့ပုံနဲ့သူတို့ရဲ့ညာဘက်နောက်မှာတနက်ကင်ထားသူတူနောက်တဲ့ထဲမှာတနက်လွယ်ထားသူတူတို့ရဲ့ပုံပြပြထားပါတယ်။ပုံစာမှာတော့ဒီတပ်ပုံဟာရိုဟင်ဂျာမျိုးသား10ဦးအသက်ခံထားရတဲ့နေ့ကရိုက်ကူးထားခြင်းဖြစ်တဲ့အကြောင်းလက်နက်ကင်ရဲအရာရှိဦးအောင်မင်းကအဲ့ဒီလူတွေနောက်မှာမတ်တပ်ရက်ပြီးစောင့်ကြံနေကြောင်းဒီတပ်ပုံကိုဗုဒ္ဓဘာသာဝင်ကျေးရွာလူကြီးတူစီကရတာဖြစ်ပြီးမျက်မြင်သက်သေတွေကမှန်ကန်တယ်လို့ထောက်ခံပေးခဲ့ကြောင်းရေးထားပါတယ်။ဒီအစီရင်ခံစာကိုရေးသူတွေအဖြစ်အစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဲဆိုခံနေရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နာမည်တွေကိုနိုင်ငံသားသတင်းတောက်တွေဖြစ်တဲ့ဆိုင်မွန်လူးဝစ်နဲ့အန်တိုနီစလုတ်ကော့စကီတို့ရဲ့အမည်တွေနဲ့အတူဖော်ပြထားပါတယ်။ဒီအစီရင်ခံစာဟာရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာမှာရိုဟင်ဂျာမျိုးသား10ဦးတပ်ဖြတ်ခံရတဲ့ကိစ္စကို Writers ကစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီရင်ခံစာပါ။အင်းတင်ကျေးရွာမှာမြေမြုပ်ထားတဲ့လူတွေအလောင်းတွေကိုတွေ့ရှိတဲ့အတွက်တူးဖော်ပြီးစစ်ဘက်ကတီးခြားစုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတော့ဒီဖြစ်ရမှာလူမျိုးရေးတပ်ဖွဲ့တွေနဲ့အရက်သားတွေပါဝင်ကျူးလွန်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့အဲ့ဒီအဖြစ်အပျက်နဲ့ဆက်ဆက်ပြီးသတင်းရယူဖို့ကြိုးစားရင်းနဲ့ဖမ်းဆီးတရားစွဲဆိုခံထားရတာဖြစ်ပါတယ်။
လူသားချင်းစာနာမှုအထောက်အကူပေးရတဲ့တဘာဝအန္တရာယ်ချက်မှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေမှာမြန်မာစစ်တပ်ရဲ့ဆွမ်းရည်စောင့်ဆောင်ရေးတိုးမြင့်လာအောင်ဂျပန်စစ်တပ်ကလည်းဆက်လက်အကူအညီပေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အထူးကြံပေးကန်တာရိုဆိုနာဥရကကြက်တပရင်းနေမှာပြောကြားလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ရဲ့အထူးကြံပေးဟာမြန်မာနိုင်ငံလုံခြုံရေးကြံပေးဦးတောင်ထွန်းနဲ့နေပြည်တော်မှာတွေ့ဆုံစဉ်မှာပြောကြားခဲ့တာဖြစ်ပြီးနိုင်ငံတကာကနေဆိုရင်နေတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာကနေလက်ခံမဲ့အနေထားဖြူမျိုးနဲ့ဖြည့်ရှင်းပေးနိုင်ရေးအရေးပါကြောင်းလည်းပြောကြားခဲ့တယ်လို့ Nikkei Asia သတင်းမှာဖော်ပြထားပါတယ်။ Britain အစိုးရကရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်အတွက်အကူအညီပေးမှုတွေရပ်ဆိုင်းခဲ့တယ်လို့ထိုင်းနိုင်ငံမှာလာမဲ့အင်ကာနေစတင်မဲ့ရွှေမွေးဟောက်ပူတွဲစစ်ရေးလက်ကျင့်မှုမှာလေးလာသူနည်းနဲ့တက်အောင်မြန်မာကိုဆင်းရဲခဲ့တဲ့ကနေဖြစ်ပြီးဖို့အတွက် American လွှတ်တော်အမတ်တွေကလည်းတောင်းဆိုခဲ့ကြတာပါ။ January လထဲမှာ Bangladesh ဝန်ကြီးချုပ် Sheikh Hasina နဲ့တွေ့ဆုံခဲ့တဲ့ဆိုနိုဦးရာက ကျသပရင်းနဲ့မြန်မာလုံခြုံရေးအကြံပေးဦးတောင်းထွန်းနဲ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုချက်တွေကိုတင်ပြခဲ့တယ်လို့ပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအတွက်အချိန်အထိကြပြောဖို့နဲ့လုံခြုံစွာပြန်ပို့ရေးအတွက်အစီအစဉ်တွေချပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုနေပေမဲ့ဒီကိစ္စမျိုးကိုအမြန်လှုပ်ဆောင်ရင်ပိုးပြီးဆိုးနိုင်တဲ့အတွက်နှစ်နိုင်ငံကြားတဆင့်မီတဆင့်သဘောတူညီချက်ချလှုပ်ဆောင်ဖို့တိုက်တွန်းခဲ့တာပါ။ဒါ့အပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ဒုက္ခသည်တွေပါပါဝင်ပြီးဆွေးနွေးဖို့လိုအပ်ကြောင်းပြောကြားခဲ့တာကိုလည်းဖော်ပြထားပါတယ်။
မြန်မာလူခွင့်ရေးနဲ့လွတ်လပ်မှုဥပဒေ2018ကိုအမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဖေဖော်ဝါရီလ9ရက်ဗိုလ်ဒူးနေ့ကအတည်ပြုလိုက်တဲ့အပေါ်ကြိုဆိုတဲ့အကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးအတွက်ဆရာဝန်များအဖွဲ့ PHR ကဖေဖော်ဝါရီလ10ရက်ကြာသပတေးနေ့မှာပြောပါတယ်။ဒီဥပဒေအတည်ပြုပြဋ္ဌာန်းရေးထက်လွတ်တော်တရားလုံးမှာအမြန်ဆုံးမဲခွဲဆုံးဖြတ်ဖို့နဲ့အောက်လွတ်တော်မှာလည်းလာတူဥပဒေတရားကိုအလင်းမြန်မဲခွဲဆုံးဖြတ်ဖို့ PHR အဖွဲ့ကတိုက်တွန်းထားပါတယ်။ Republican ထက်လွတ်တော်မှထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များကြီးရဲ့ကော်မတီဥက္ကဋ္ဌဂျွန်မက်ကိန်းနဲ့နိုင်ငံခြားရေးကော်မတီဝါရင်အဖွဲ့ဝင်ဒီမိုကရက်အထက်လွှတ်တော်မှဘန်ကာတင်တို့ကဒီဥပဒေမူကြမ်းကိုပူတွဲရေးဆွဲထားတာပါ။ရခိုင်ပြည်နယ်မှာအရာသုံးနေနေတာတွေကိုမြန်မာတာဝန်ရှိသူတွေကရက်လိုက်ပြီးဆိုတာအမေရိကန်ကာကွယ်ရေးဌာနကအတည်ပြုနိုင်ချိန်အထိမြန်မာစစ်ဖက်နဲ့တပ်မတ်စီရေးပူပေါင်းဆောင်ရွက်မှုတွေကိုဒီဥပဒေကပိတ်ပင်ထားတယ်လို့စီးပွားရေးနဲ့လူညိုရေးကဏ္ဍပြုပြင်ပြောင်းလဲရေးအတွက်ထောက်ခံထားပြီးတော့အရသာအစိုးရလက်ထက်အောင်မီမီအာဏာလွှတ်ပြောင်းရေးဖြစ်ဖို့အားပေးထားပါတယ်။စစ်စင်ရေးတွေကိုအမိန်ပေးကုတ်ခဲ့တဲ့တပ်မှုတွေအပါအဝင်နှိမ့်ဆက်ညှဉ်းပန်းမှုကျူးလွန်တယ်လို့တွေ့ရှိတဲ့စစ်ဖက်နဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေအပေါ်အတိအကျဥတည်အရေးယူဖို့ဒီဥပဒေအရအမေရိကန်အစိုးရကိုလုံပိုင်ခွင့်အာဏာပေးထားပါတယ်ခင်ဗျာ
တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရိုဟင်ဂျာတို့အပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့မြန်မာစစ်အရာရှိကြီးတွေကိုပြစ်မှတ်ထားတန်းခတ်ပြီးခီးသွွားခွင့်ပိတ်ပင်ရေးဆိုင်ရာဥပဒေတရက်ကိုအမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဗုဒ္ဓဘုနေ့ကလက်ခံလိုက်ပါပြီ။ဒီဥပဒေကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌအရီဇိုနာပြည်နယ် Republican အမတ် John McCain နဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီ ဝါရင်အဖွဲ့ဝင်ဖြစ်သူ Maryland ပြည်နယ် Democrat အမတ်ဘင်ကာဒင်တို့ကကမကထပြုခဲ့ကြတာဖြစ်ပါတယ်ဆက်ပြီးနားဆင်ပါရှင်အခုအတည်ပြုပေးလိုက်တဲ့ Burma Human Rights and Freedom at Call မြန်မာနိုင်ငံလူခွင့်ရင်းနဲ့လွတ်လပ်ခွင့်အဥပဒေဟာမြန်မာစစ်အရာရှိကြီးတွေအကြမ်းဖက်မှုရပ်ဆိုင်းပြီးဖြစ်ကြောင်းနိုင်ငံသားရေးဌာနနဲ့ကာကွယ်ရေးဌာနတို့ကထောက်ခံတင်ပြလာတဲ့အချိန်ထိမြန်မာစစ်တပ်နဲ့စစ်ပတ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုဟန်တာသွားမဲ့ဥပဒေဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေကိုထောက်ခံအားပေးသွားမှာဖြစ်ပြီးအရသာဆိုးရလက်ထဲကိုအောင်းအောင်းမြင်မြင်နဲ့အာဏာလွှဲပေးနိုင်ဖို့အတွက်အားပေးလှုပ်ဆောင်သွားမယ်လို့အဲ့ဒီဥပဒေထဲမှာဖော်ပြထားပါတယ်။ဒီဥပဒေပြဋ္ဌာန်းတာနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကအခုလိုပြောပါတယ်
။မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားလူအဖွဲ့အစည်းတွေပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာမယုံကြည်နိုင်လောက်အောင်ပြင်းထန်ပါတယ်။ရစဲကြံကြုံမှုတွေနဲ့လူမျိုးစုလိုက်သုံးရှင်နေမှုတွေကိုဟန်တာပြီးဒီလိုရအတွက်တာဝန်ရှိသူတွေကိုသီးခံခွင့်လွှတ်ထားမယ်မဟုတ်ဘူးဆိုတာဆင်းဆင်းလင်းလင်းပြသဖို့အတွက်အမေရိကန်ပြည်ထောင်စုမှကိုကျင့်သိက္ခာအရတာဝန်ရှိပါတယ်ဒီကနေ့အထွတ်ထွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကလက်ခံလိုက်တဲ့ဒီဥပဒေဟာနုနေတဲ့မြန်မာဒီမိုကရေစီကိုအကာအကွယ်ပေးဖို့အတွက်မှန်ကန်တဲ့ခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ
်အလားတူစွာပဲအထက်လွှတ်တော်အမတ်ဂါဒင်ကလည်းအခုလိုပြောပါတယ်
ဒီကနေ့အတည်ပြုပေးလိုက်တဲ့ဥပဒေဟာတွင်ခဲ့တဲ့လာဘောများစွာအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတွန်းတပ်ဖြတ်မှု genocide နဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှု crimes against humanity တို့ဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာမှန်ကန်တဲ့လမ်းကိုစတင်လိုက်တာဖြစ်ပါတယ်။ဒီဥပဒေဟာမြန်မာပြည်သူတွေနဲ့မြန်မာစီးပွားရေးကိုထိခိုက်နစ်နာစေဖို့မရည်ရွယ်ပဲစစ်အရာရှိကြီးတချို့ကသာရည်ရွယ်တာဖြစ်ပါတယ
်။ဒီဥပဒေကို Illinois ပြည်နယ် Democrat အမတ်Dick Durbin, Florida ပြည်နယ် Republican အမတ် Marco Rubio, California ပြည်နယ် Democrat အမတ် Dianne Feinstein, Virginia ပြည်နယ် Democrat အမတ် Tim Kaine တို့အပါအဝင်နှစ်ပါတီလုံးရဲ့အထက်လွှတ်တော်အမတ်စုစုပေါင်း15ယောက်တို့ကထောက်ခံအားပေးခဲ့ကြတာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့အကွက်ကြွကြတပ်ဖြတ်မှု၊မတိုင်းကျမှု၊မောင်းထုတ်မှု၊ရွာမီးရှို့မှုစတာတွေကြောင့် Rohingya 9သိန်းလောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်တယ်လို့ဖေဖော်ဝါရီလ9ရက်နေ့ကသူတို့နှစ်ဦးရဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့ဒီမိုကရေစီအနာဂတ်ကိုအဓိကဆုံးဖြတ်ပေးရမယ့်သူတွေဟာမြန်မာပြည်သူလူထုသာဖြစ်ပေမဲ့အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်အနေနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်ပိုက်ကြည့်မနေသင့်ဘူးလို့လည်းဂျော်မက်ကိန်းနဲ့ဘန်ကာဒန်တို့ကပြောပါတယ်။အထက်လွှတ်တော်ကဒီဥပဒေကိုအတည်ပြုလိုက်တဲ့အချိန်မှာအမေရိကန်အစိုးရအနေနဲ့တော့ရိုဟင်ဂျာတို့ပေါ်ပြစ်မှုကျူးလွန်ရမှာတာဝန်ရှိတယ်ဆိုတဲ့စစ်အရာရှိကြီးတယောက်ကိုဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားပြီးဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မြန်မာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနပြည်ထောင်စုဝင်ကြီးကနေမလေးရှားကိုမြန်မာအလုသမားတွေပြန်ပြီးဆေလွတ်တော့မယ့်အကြောင်းအတည်ပြုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာ2016ခုနှစ်ကုန်ပိုင်းမှာမြန်မာတွေတိုက်ခတ်ခံရမှုတွေနဲ့မြမအရေးနဲ့ပတ်သက်လို့ဆန္ဒပြမှုတွေဖြစ်ပွားပြီးမှာတော့မလေးရှားနိုင်ငံကိုမြမအလုသမားတွေဆင်လွတ်မှုတွေကိုအလုသမားညွှန်ကြားမှုဦးစီးဌာနကနေ2016ခုနှစ်ဒီဇင်ဘာလ6ရက်နေ့ကစတင်ပြီးယာယီရပ်နားခဲ့တာပါ2018ခုနှစ်ဖေဖော်ဝါရီလထဲမှာတော့မလေးရှားကိုမြမအလုသမားတွေပြန်လည်ဆင်လွတ်တော့မှာဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဦးသိန်းစေကပြောဆိုခဲ့ပါတယ်။မလေးရှားနိုင်ငံမြန်မာတန်ရုံးကိုကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုးမျိုးကစခန်းတာဝန်ခံကိုတီဟမမောင်ကတော့မြန်မာဘက်ကအလုသမားဆေးလွတ်မဲ့ကိစ္စတွေကိုပြန်လည်ခွင့်ပြုပေမဲ့မလေးရှားနိုင်ငံဘက်ကတော့ပြောဆိုမှုတွေမရှိသေးဘူးဆိုပြီးပြောပြပါတယ်
။မြန်မာပြည်ကနေပြီးတော့ကျွန်တော်အလုသမားတွေပြန်ဆေးလွတ်တော့မယ်ပေါ့နော်။ဟိုဒီမလေးရှားနိုင်ငံကိုတရားဝင်ပေါ့ပြန်လည်ဆေးလွတ်ဖို့အတွက်ကိုအတည်ပြုလိုက်တဲ့သဘောပါပဲ။ဒီဘက်မလေးရှားအစိုးရဘက်တော့မဟုတ်ဘူးเนาะမြန်မာပြည်ကပြီးခဲ့တဲ့ရက်ကဒီဝင်ကြီးကနေပြီးတော့ပြန်ခေါ်ခွင့်ပြုပါတယ်ဆိုပြီးတော့ဟိုအတီးပြုတ်လိုက်တယ်ပေါ့เนาะဒါမြန်မာပြည်ပိုင်းမှာပေါ့ဒီဘက်အပိုင်းကိုဘယ်လိုဆက်ပြီးတော့ဟိုဆက်လုပ်မယ်ဆိုတာတော့ကျွန်တော်တို့လည်းအတိအကျမသိသေးဘူးပေါ့เนาะဒါပေမဲ့မြန်မာပြည်ပိုင်းမှာရှိသေးတာပေါ့လောလောဆယ
်မလေးရှားနိုင်ငံကိုအလုသမားဆေးလွတ်မှုတွေနဲ့ပတ်သက်လို့အရင်တုန်းကတော့ကုမ္ပဏီတွေကိုတင်းကျပ်မှုတွေမရှိပေမဲ့အခုအခါမှာတော့အလုသမားတွေအတွက်တာဝန်ယူမှုတာဝန်ခံမှုတွေလုပ်ဖို့အတွက်မြန်မာအလုသမားဝန်ကြီးဌာနဘက်ကနေစီစဉ်လာတာတွေကိုတွေ့ရတယ်လို့လည်းဆက်ပြောပြပါတယ်
။ဒီဘက်မှာရှိတဲ့ကုမ္ပဏီတွေနဲ့ချိတ်ဆက်ပြီးလုပ်ရမှာပေါ့နော်။မြန်မာပြည်မှာအဓိကတော့မြန်မာပြည်မှာရှိတဲ့ agency တွေပေါ့။ဟို agency တွေနဲ့ဒီဘက်မလေးရှားပိုင်းမှာရှိတဲ့ agency တွေနောက်တစ်ခုကကျွန်တော်တို့ဟိုပြန်ပြီးသုံးသပ်ကြည့်တာပေါ့နော်။ငကုံကတော့ကျွန်တော်တို့ဒီတိုင်းအလုသမားတွေပုံမှန်ခေါ်နေတဲ့ပုံစံမျိုးပေါ့။အခုကတော့နည်းနည်းလေးကန့်သတ်ထားတယ်။အဲသူတို့ဒီအလုသမားတွေနဲ့ပတ်သက်ပြီးတော့သူတို့ရပိုင်ခွင့်နေနောက်ပြီးတော့သူတို့ရဲ့ဒီအလုံးကြုံမှုတွေပေါ့နော်။အဲ့ဒါတွေအစားကိုဒီ agency တွေတာဝန်ယူရမယ်။ဒါမလေးရှားပိုင်းမှာရှိတဲ့ company တွေကနေတာဝန်ယူရမယ်ပေါ့နော်။အဲ့ဒီပိုင်းတွေတော့ပါသွားတာပေါ့
။အခုလိုမျိုးအလုသမားတွေကိုပြန်လည်ဆင်လွတ်မှုဟာအလုပ်ကိုင်အခွင့်အလမ်းမရှိတဲ့သူတွေအတွက်ကောင်းမွန်တဲ့အစီအစဉ်ဖြစ်တယ်လို့လည်းသူကဆိုပါတယ်။
မြန်မာပြည်ပိုင်းမှာအလုတ်ကန်အကင်ခွင့်လန်းနေမရှိနေသေးသေးရတော့ဘယ်လိုပဲထွက်နေအောင်မှာပဲပေါ့နော်မလေးရှားနိုင်ငံကိုထွက်ဖို့အဆင်မပြေဘူးဆိုလို့ရှိရင်ထိုင်းထွက်ချင်းထွက်မယ်မထွက်ရင်စင်ကာပူပေါ့နော်အဲ့ဒါကြတော့သူတို့ရဲ့ငွေကြေးတက်နိုင်တဲ့ပုံပါမှုတည်တာပေါ့တချို့ကြတော့လေကိုရီးယားသွားမယ်ပေါ့နော်တချို့ကြတော့လေဒီစင်ကာပူသွားမယ်ပေါ့အဲ့ဒါကြတော့သူတို့တက်နိုင်တဲ့ပုံပါမှုတည်ပြီးသွားကြတာဆိုတာကြတော့လေမြန်မာပြည်မှာအလုတ်ကန်ခွင်လန်းနေကောင်းနေလို့ရှိလို့ရှိရင်တော့ရတဲ့လားစားလဲအတူတူနီးနီးတော့ရှိနေတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့ကွန်မီတာစုနဲ့ခွဲခွာပြီးတော့ဘယ်သူမှတော့သွားပြီးလုပ်ကြမှာမဟုတ်ဘူးပေါ့နော်ဟိုကျွန်တော်တို့ကတော့ဟိုကောင်းတဲ့ဘက်ကပဲမြင်တာဆိုတော့လောလောဆယ်မြန်မာပြည်မှာလည်းအလုတ်ကန်ခွင်လန်းမရှိနေသေးသရွေ့ဆိုလို့ရှိရင်တော့နိုင်ငံသားမှာထွက်ပြီးအလုတ်လုံးအဲကိုယ့်အတွက်လုံခြုံမှုလည်းရှိမယ်နောက်ပြီးတော့သတ်မှတ်ထားတဲ့လားစားပေါ့နော်အဲ့လားစားလည်းသူတို့ဒီအလုတ်ရှင်ကနေတော့ပုံမှန်ပေးနိုင်မယ်ဆိုလို့ရှိရင်တော့တော်တယ်တော့ကောက်ပါလေဒီစီစဉ်ရတော့
အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားနိုင်ငံကိုတရားဝင်ဆေးလွတ်တဲ့အလုသမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းမယ်ဆိုရင်မြန်မာအလုသမား9,000တဲ့မနေ့ရှိနေတယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမဲ့ American ကုမ္ပဏီတွေအတွက်အတားအဆီးအခက်အခဲတွေအများပြားရှိနေသေးတယ်လို့မြမစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုအခြေအနေတွေနဲ့နှစ်ပေါင်းများစွာယင်းနှီးကျွမ်းဝင်ခဲ့သူ American ဥပဒေအကျိုးဆောင်ကုမ္ပဏီကိုတည်ထောင်သူတဦးကပြောလိုက်ပါတယ်။သူတို့ရဲ့မြန်မာနိုင်ငံဆိုင်ရာကုမ္ပဏီခွဲကိုမကြားသေးခင်ကမှပိတ်လိုက်ပြီးတဲ့နောက်အဲ့ဒီလိုပြောတာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကုကြော်ကြော်သိန်းကပြောပြမှာပါရှင်။
အမေရိကန်ပြည်တော်စုနယူးယောက်မြို့အခြေဆိုင် Haswell and Rubin နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီရဲ့မြန်မာနိုင်ငံကုမ္ပဏီခွဲ Haswell Rubin Mayer and Rose ဥပဒေအကျိုးဆောင်ကုမ္ပဏီ Limited HRMR ကို2023ခုနှစ်ဇူလိုင်လကစပွင့်ပြီး9နှစ်နီးပါးကြာဒီနှစ်ဖေဖော်ဝါရီလကိုမှပိတ်တော့မယ်လို့ဒီလဇန်းပိုင်းကကြေညာထားတာပါ HRMR ဟာမြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ပြီးနောက်ပိုင်းပထမဆုံးဝင်လာတဲ့ပြည်ပဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်အခုလိုရုံးပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာမှာအမေရိကန်ရဲ့ကြံရှိနေသေးတဲ့တန်ခတ်အရေးယူမှုရခိုင်ပြည်နယ်ပြည်ပခနဲ့မြန်မာအစိုးရရဲ့ပြည်တွင်းစီးပွားရေးမူဝါဒတွေကိုအဓိကအကြောင်းချက်ကြီးသုံးခုအဖြစ် ကွန်မြူနတီထောင်သူတူဖြစ်တဲ့မစ္စတာအဲရီရိုစ်ကထောက်ပြပါတယ်။ဒီထဲကတန်ခတ်ရေးယူမှုနဲ့ပတ်သက်လို့သူပြောတာကတော့
The biggest sanctions which are pervasive and do not allow for American businesses to be
American စီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရေးပဲဖြစ်ဖြစ်ရင်းနှီးမြှုပ်နှံတာပဲဖြစ်ဖြစ်လုပ်လို့မရအောင်ကြဲကြဲပြန့်ပြန့်ပိတ်ပင်ကန့်သတ်ထားတဲ့အရေးယူမှုကတော့ Patriot Act ကအခန်း313နဲ့312တို့အောက်မှာပြဋ္ဌာန်းထားတဲ့ကန့်သတ်ချက်တွေပဲဖြစ်ပါတယ
်။ Patriot Act ကို2000ခုနှစ်စက်တင်ဘာလ17ရက်အမေရိကန်နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပြဋ္ဌာန်းခဲ့တာပါ။အဲဒီဥပဒေကြောင့်မြန်မာနိုင်ငံအနေနဲ့ကမ္ဘာနိုင်ငံတွေကိုဒေါ်လာနဲ့အလွှဲပြောင်းလုပ်တာမှာအခက်အခဲတားဆီးတွေရှိနေစေဆိုတာကို2019ခုနှစ်ဩဂုတ်လပြည်သူ့လွှတ်တော်အစည်းအဝေးတွင်အဲဒီအချိန်နိုင်ငံခြားရေးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြောခဲ့ပါသေးတယ်။အဲဒီကန့်သတ်ချက်တွေပဲဖြစ်နိုင်ဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့သက်ဆိုင်ရာဥပဒေနဲ့ပတ်သက်တဲ့လုံထုံလုံကြီးတွေထုတ်ပြန်မှုလိုတဲ့အကြောင်းတရားမဝင်ငွေလွှဲလုပ်ငန်းတွေကိုစီးမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်နိုင်ဖို့လုံထုံလုံကြီးတွေထုတ်ပြန်ဆောင်ရွက်ဖို့လိုအပ်နေကြောင်းတွေးရှိရတယ်ဆိုပြီးဒူးဝင်ကြီးဦးကျော်တင်ကလွှတ်တော်မှာတင်ပြခဲ့ပါတယ်။အဲဒီပြဋ္ဌာန်းချက် 311 နဲ့ 312 တို့ကိုပဲဖျက်ပေးဖို့အဲဒီအချိန်နဲ့မရှိမနှောင်းမှာပဲမြန်မာနိုင်ငံမှာအခြေစိုက်တဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကအမေရိကန်အစိုးရကိုတိုက်တွန်းခဲ့ပါသေးတယ်။ဒီအချက်အပြင်နောက်အခြေအနေတခုကတော့ရခိုင်ပြည်နယ်ကပဋိပက္ခအခြေအနေကိုမစ္စတာရိုးစ်ကထောက်ပြပါတယ
် For foreign companies it becomes a tremendous problem from a reputational risk because there is only one sided story
ပြည်ပကွန်ပဏီတွေအနေနဲ့ကဒီကိစ္စဟာနာမည်အထူးခိုက်ခံပြီးစွန့်စားရမယ်ကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေရပါဘာကြောင့်လဲဆိုတော့သတင်းတွေကိုတစ်ဖက်ထက်ကပဲကြားနေရပါတယ် CNN တို့ BBC တို့မှာတွေ့ရတာတွေသတင်းစာတွေမှာဖတ်ရတာတွေအားလုံးကတစ်ဖက်သက်တဲ့ကအကြောင်းအရာတွေပဲဖြစ်ပါတယ်။ဘာဖြစ်ခဲ့တယ်၊ဘာကြောင့်ဖြစ်တယ်၊အစိုးရကဘာတွေလုပ်နေလဲဆိုတာကိုစဉ်းပြဖို့မြန်မာအစိုးရဘက်ကစူးစမ်းတာမပါပါဘူး။ဒီအခြေအနေရှိနေတာကြောင့်မြန်မာနိုင်ငံမှာလုပ်ငန်းလုပ်နေတဲ့ပြည်ပကုမ္ပဏီတွေဟာသူတို့ရဲ့နှစ်ပတ်လည်အစည်းအဝေးတွေမှာဝေဖန်ပြောဆိုခံရတာတွေနဲ့ရင်ဆိုင်နေရတာပါ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာချိန်ကပြောင်းလဲတိုးတက်မှုအများအပြားဖြစ်လာမယ်လို့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေမျှော်လင့်ခဲ့ကြပေမဲ့စီးပွားရေးကဏ္ဍနဲ့ပတ်သက်ပြီးအခုအချိန်ထိတိတိယောက်ယောက်လုံဆောင်နိုင်တာမရှိသေးဘူးလို့မစ္စတာရိုးစ်ကထောက်ပြပါတယ်
။ And it isn't that they haven't tried but they have been very timid in what they have been doing.
There is only မလုပ်တာတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့လုပ်တာတွေကအခိုင်အမာမဟုတ်ပဲတွန်းဆုံနဲ့လုပ်နေတာပါ။လုံးရဲဆစ်စစ်လကထုတ်ပြန်ပြီးစာမျက်နှာ12မျက်နှာပဲပါတဲ့စီးပွားရေးမူဝါဒပဲရှိပါတယ်။ဘယ်လိုကြီးမားတဲ့အစီအစဉ်မျိုးကိုမှချမှတ်ထားတာမျိုးစပြီးအကောင့်ထဲဖော်နေရမျိုးမရှိပါဘူး
။ပြည်ပရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်မျိုးဆက်တွေကိုထိခိုက်နေစေတဲ့ပြည်ပတန်ခတ်ရေးယူမှုတွေကိုလုံးဝရုပ်သိမ်းဖို့ရခိုင်ကြက်တဲ့နဲ့ပတ်သက်ရင်မြန်မာဆွေးရအနေနဲ့အခြေအနေကဘယ်လိုရှိနေလဲသူတို့ဘာလုပ်နေလဲဆိုတာကိုအပြင်းထန်အားစိုက်ပြီးရှင်းလင်းပြောဆိုဖို့လိုသလိုနောက်ဆုံးအချက်ဖြစ်တဲ့စီဘွားရေးဆိုင်ရာပြည်တွင်းမူဝါဒအပိုင်းကတော့အစိုးရထိန်းချုပ်မှုအောက်မှာပဲလုံးဝရှိနေတာပါလို့မစ္စတာရိုးစ်ကပြောပါတယ်။လက်ရှိအစိုးရအနေနဲ့အုပ်ချုပ်မှုတက်တန်း3နှစ်ကျန်နေသေးပြီးတကယ်တမ်းအလုပ်ဖြစ်မဲ့မူဝါဒတွေကိုရွေးချယ်ချမှတ်အကောင့်ထည့်ဖို့ဘူးလဲသူကတိုက်တွန်းပါတယ်။မြန်မာနိုင်ငံကိုချင်းမြတ်နိုးပြီးသက်ဆိုင်ရာနယ်ပယ်အသီးသီးမှကြွန့်ကျင်ကြတဲ့ပြည်ပရောက်မြန်မာနယ်ပွားတွေကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့စူးစီးပြီးTechnocratic government လို့ဆိုတဲ့တက်သည့်နားလေကျွမ်းကျင်သူများပါဝင်တဲ့အစိုးရမျိုးဖွဲ့စည်းပါလို့ Mr. Eri Rose ကအကြံပေးတိုက်တွန်းပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါတောက်ချာနေနေတဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာကတော့ VOE Burmese News ဖြစ်ပါတယ်ရှင်တောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုတက်ရောက်တဲ့မြောက်ကိုရီးယားနိုင်ငံကနိုင်ငံတော်ရုပ်ပြအကြီးအကဲနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမဖြစ်သူကင်မျိုးကျွန်းတို့ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းတွေ့ဆုံမှာဖြစ်ပါတယ်။အခုလိုမြောက်ကိုရီးယားဘက်ကကင်မီသားစုဝင်တယောက်ပထမဆုံးအချိန်တောင်ကိုရီးယားနိုင်ငံကိုတရားဝင်လာရောက်တာဟာဘလို့အကြောင်းကြောင့်ပါလဲ။အခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားထူးခြားတဲ့ဆက်ဆံမှုကအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကွာဟမှုတွေရှိလာစေမှာပါလား။ဒီဝေသတင်းတော့ Victor Betty ရဲ့သတင်းကိုအခြေခံပြီးမတ်စုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်
။မကြခင်နှစ်ပိုင်းအတွင်းတောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဖွင့်လှစ်တော်မယ့်ဆောင်းရာသီအိုလံပစ်ပွဲတော်အခမ်းအနားကို American ဒုသမ္မတ Mike Pence တက်ရောက်မှာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံကနိုင်ငံတော်ရုပ်ပြအကြီးအကဲ Kim Jong-nam နဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမဖြစ်သူ Kim Yo-jong တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။နှစ်ဖက်စစ်ပြေငြိမ်းပြီးကိုရီးယားစစ်ပွဲအဆုံးသတ်သွားခဲ့တဲ့1953ခုနှစ်ထဲကစလို့ မြောက်ကိုရီးယားအာဏာရှင်ကင်မီဒါဆိုတဲ့ကမိသားစုဝင်တယောက်တောင်ကိုရီးယားကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။ကင်မြုံဂျုံနဲ့နိုင်ငံတော်ရုပ်ပြအကြီးအကဲတို့ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းတွေ့ဆုံကြမှာပါ။ဒါပေမဲ့အမေရိကန်တာဝန်ရှိသူတွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့မြောက်ကိုရီးယားတို့ကပြောပါတယ်။တောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်ဖွင့်ပွဲမတိုင်ခင်ဂျာတာဘရင်းနီကပဲမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်မှာစစ်တပ်တီထောင်တဲ့အနှစ်80ပြည့်စစ်ရေးပြအခမ်းအနားကိုကျင်းပခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်နဲ့ဒေတာရင်းမှရောအမေရိကန်ကိုပါချင်းချောင်းနေတယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကတောင်ကိုရီးယားကိုမလာခင်ဂျပန်နိုင်ငံယိုကိုတာလေတပ်အခြေစိုက်စခန်းမှာအမေရိကန်တပ်တွေကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားတို့နဲ့ဆွေးနွေးနိုင်သလားဆိုတဲ့မေးခွန်းကိုတော့အမေရိကန်ဒုသမ္မတကစောင့်ကြည့်ရအောင်ပဲလို့ဆိုခဲ့ပါတယ်။ဆိုမျိုးတော့အခြေဆိုင်မူဝါဒရေးရာတက်သည့်ပညာရှင်များအဖွဲ့ ASEAN Institute for Policy Studies ကသူတည်သည့်ဂုံမြုံဟွန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲမဖြစ်နိုင်ဘူးလို့သုံးသပ်ပါတယ
် First of all the US side will only talk to the North Koreans seriously about denuclearization and that's exactly a topic that North Korea wouldn't want
ဒီမှာဆိုအနေနဲ့အမေရိကန်ဘက်ကမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်စွန့်လွှတ်ရေးကိစ္စကိုပဲအလေးအနက်ထားဆွေးနွေးနေတာပါဒီကိစ္စကလည်းမြောက်ကိုရီးယားဘက်ကလုံးဝမဆွေးနွေးခြင်းတဲ့ကိစ္စဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကသူတို့နိုင်ငံကနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်နေပြီးဘယ်တော့မှစွန့်လွှတ်မှာမဟုတ်ဘူးဆိုတာကိုအတင်းကြီးကြေညာထားပြီးဖြစ်ပါတယ်။ဒီတော့နှစ်ဖက်လုံးကအလျှော့မပေးဘဲနဲ့တော့အမေရိကန်နဲ့မြောက်ကိုရီးယားတွဲဆုံပြီးအဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုလုပ်နိုင်ဖို့ခက်ခဲပါလိမ့်မယ်
။မြောက်ကိုရီးယားအပေါ်အမေရိကန်ကပြင်းထန်တဲ့ပိတ်ဆို့တံခါးမှုတစ်တွေမကြခင်ချမှတ်မယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကရည်ညွှန်းပြောထားတာရှိပါတယ်။ဒါနဲ့ပတ်သက်လို့သူတည်သည့်ဂိုမြုံဟွန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် Vice President Pence is referring to increased level of unilateral sanctions by the United States in conjunction with US allies
အမေရိကန်ကသူ့ရဲ့မဟာမိတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့နဲ့ပေါင်းပြီးတစ်ဖက်သက်ပိတ်ဆို့အရေးယူဒဏ်ခတ်မှုတွေကိုတိုးမြင့်မယ်လို့ဒုတိယသမ္မတ Pence ကရည်ညွှန်းပြောတယ်လို့ကျွန်တော်ထင်ပါတယ်โอลิมปิกปွဲပြီးသွားရင်လည်းအမေရိကန်ကမြောက်ကိုရီးယားပေါ်ဖိအားရောသွားမှာမဟုတ်ဘူးဆိုတာလည်းပြကျင်တာပါပါလိမ့်မယ်အခုအိုလံပစ်ပွဲထဲမှာပါဝင်ဖို့မြောက်ကိုရီးယားကတောင်ကိုရီးယားဘက်ကိုကန့်လှန့်တဲ့အကြောင်းတစ်ခုကအမေရိကန်ရဲ့ဖိအားကိုဆောင်ကျင်လို့ဖြစ်တယ်လို့ကျွန်တော်နားလည်ထားပါတယ်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုရှိနေသမျှအမေရိကန်ဘက်ကတစ်ဖက်သက်လှုပ်ဖို့ခက်ခဲတယ်ဆိုတာကိုမြောက်ကိုရီးယားတို့ဘက်ကလည်းအပြည့်အဝသဘောပေါက်ပါတယ်
မြောက်ကိုရီးယားကောင်းဆောင်ကင်မြုံအန်ရဲ့ညီမအနေနဲ့သူ့အကိုစီကအထူးသတင်းစကားလက်ဆောင်ပါလာနိုင်တယ်လို့လည်းသူကမျှော်လင့်ထားပါတယ်။ကင်မြုံဂျုံအနေနဲ့မြောက်ကိုရီးယားကောင်းဆောင်ဘိုင်းတွေကြားမှာယုံကြည်မှုအရာဆုံးသူတယောက်ဖြစ်တယ်လို့တောင်ကိုရီးယားတို့နဲ့ဆွေးနွေးတဲ့အခါမှာလည်းညှိနှိုင်းနိုင်တဲ့အာဏာအရှိဆုံးသူတယောက်ဖြစ်ပါတယ်။အခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးပြန်လည်အစပြုနေတဲ့အခြေအနေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိစ္စကြောင့်အမေရိကန်နဲ့တောင်ကိုရီးယားကြား꿰သွားအောင်လို့တတ်ရှုမှုအောင်မြင်နိုင်တယ်ဆိုတဲ့အမြင်တွေလည်းထွက်ပေါ်နေပါတယ်။သူတည်တီကိုကတော့မဟာမိတ်နိုင်ငံကြားမှသွေးခွဲနိုင်ဖို့မဖြစ်နိုင်ဘူးလို့ပြောပါတယ
်။ The way things are going right now, I think that's a possibility.
ဒါစီချေနေရဆိုရင်တော့ဖြစ်နိုင်ချေရှိပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကမဟာမိတ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားနဲ့အမေရိကန်တို့ကြားမှလုံးဝဆက်ရှုသွေးခွဲနိုင်ဖို့တော့သိကိုခက်ခဲပါလိမ့်မယ်။မြောက်ကိုရီးယားအပေါ်ဖိအားပေးဖို့အချိန်အတိုင်းအတန်နဲ့ပတ်သက်လို့တော့လောလောဆယ်မှာတောင်ကိုရီးယားနဲ့အမေရိကန်တို့အကြားမူအားဖြင့်သဘောထားကွဲလွဲမှုတွေရှိနေတဲ့အတွက်မြောက်ကိုရီးယားရဲ့ဆက်ရှင်မှုအောင်မြင်နေတယ်လို့ပြောနိုင်ပါတယ်
။ February 6ရက်ကြာသာရင်းနေ့ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်တို့ဆိုးမျိုးတော်မှတွေ့ဆုံကြဆင်တော့ကတော့အမေရိကန်ပြည်သူတွေနဲ့တောင်ကိုရီးယားပြည်သူတွေကြားမှာဘလို့မှဖျက်လို့မရနိုင်တဲ့ခိုင်မာတဲ့ရင်းနှီးမှုရှိနေတယ်လို့ဒုသမ္မတပန့်စ်ကပြောကြားခဲ့ပါတယ်ရှင်။
မဆုမြတ်မုံပြောပြသွားတာပါမကြခင်မိနစ်ပိုင်းအတွင်းမှာတော့ကျမရေးတိုင်းရင်သတင်းလွှာနနကင်းအင်္ဂလိပ်စာအစီအစဉ်စတာတွေကိုတင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်ကိုကျမတို့တင်ဆက်မှာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုနဲ့တပြေးညီအင်တာနက်ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တောက်ကြာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာယီဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကောင်းနေမှာဆိုရင်ဦးနှောက်ရဲ့လုပ်ငန်းကခိတ္တရဆိုင်ပြီးတော့ယူရင်းသွားတယ်လေခဏတစ်ဖြုတ
်ဒါကတော့အုံနောက်အတွင်းထိတဲ့ဒံယာအကြောင်းကိုပြောပြမယ်ကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်မှာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုတဲ့သဘောလိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြတ်ဆက်သဖြင့်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုတဲ့ the white day တွေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန့်ကောက်ပါစေ အဆင်ပြေပါစေ လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာသန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင
်ပရောရှိမခင်ဗျာမိမိရဲ့ဆန္ဒအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လူခွင့်ရေးတရားဖြစ်ပါတယ်ဒါမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချင်းချောက်ပြောဆိုတာဒါမှမဟုတ်မျက်နှာထိခဲ့အောင်လှုပ်တာဒါမှမဟုတ်ကျဉ်ကျဉ်တန်းတန်းဆဲဆိုရန်လိုတာတွေဟာလူခွင့်ရေးဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆို권ဆိုတဲ့နေရာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲဥပဒေအရဘလို့အမှားကန်ချက်ပြီးတော့ထိန်းချုပ်ထားပါသလဲအခုလာမယ့်စနေနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1 232 382 5554ဖြစ်ပြီးတော့ အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။စနေနေ့ညတိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်အတွက်တော့အုံနောက်အတွင်းထိဒဏ်ရာအကြောင်းကိုတင်ပြထားပါရ။ဒါနဲ့ပတ်သက်ပြီးတော့အုံနောက်နဲ့အာယုံကျော်အထူးခွဲစိတ်ကုပါရဂူဒေါက်တာဆိုင်မွန်တောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, အထူးကုဆရာဝန်ကြီးဒေါက်တာဆိုင်မွန်တောင်ခင်ဗျာ။ကျွန်တော်တို့ဒီအင်္ဂလိပ်လိုတော့ concussion လို့ခေါ်တဲ့ဒီအုံနောက်အတွင်းဒဏ်ရာပေါ့ဆရာနော်။အဲ့ဒါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
။အုံနောက်အတွင်းထိဒဏ်ရာပေါ့နော်။အဲ့ဒါမော်ပြောတော့အများကြီးကြုံတွေ့ရပါတယ်အထူးသဖြင့်ရင်တိုင်းမှုတို့အိမ်ပေါ်လိတ်ကြတာတို့ရိုက်မှုတို့ပါတို့အဲ့လိုမကြာခဏတွေ့ရပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီမကြာခဏတွေ့ရတယ်ဆိုတော့ဆရာကုဏပြောတယ်ဒီရင်တိုင်းမှုတို့လိတ်ကြတာတို့ရိုက်တာဒီဖြစ်တဲ့အခါမှာခေါင်းထဲမှာဘယ်လိုဖြစ်သွားတာလဲဆရာကြီ
းခေါင်းထဲမှာဆိုရင်အုံနောက်ရဲ့လုပ်ငန်းတွေကခိတရက်ဆိုင်ပြီးတော့ယူရင်းသွားတယ်ခဏတစ်ဖြုတ်ယူရင်းပြီးတော့မှချွတ်ချော့တယ်အဲ့တော့လူကခေါင်းတွေလိုမူးတယ်အာယုံတွေပျောက်တယ်မမှန်ဘူးလိုလဲမှမှန်ဖြစ်တယ်မူးတယ်ဝေးတယ်ကောင်းကြိုက်တယ်အဲ့လိုရှိရတယ်ဒါမှလည်းသူ့ရဲ့တိဆောက်ပုံအဆက်အသွယ်တွေကလုံးဝငိုမူလအတိုင်းမရှိနေတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလက္ခဏာတွေအပြင်တခြားလက္ခဏာတွေရောရှိသေးလားဆရာကြီ
းတခြားဆိုရင်အမူအရာတွေတချို့ပြောင်းလဲတယ်မှန်ညာတော့နည်းနည်းချွေချွေသွားတာရှိပါတယ်ဒါမှလည်းအဲ့ဒါတွေကယာယီတဘောပဲဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီလက္ခဏာတွေပြလာပြီဆိုလို့ရှင်တော့ဒီအမြဲဆုံးကုသမှုခံယူနေတာပေါ့ဆရာနော်ဒီပြည့်စုံကုသမှုဘိုင်းရောဘယ်လိုရှိလဲဆရာ
ကုသမှုကတော့အဓိကတော့ဆေးရုံတက်ပြောတယ်နားရပေါ့နော်ဥနောက်ကိုပြန်ပြောအနာပေးရမယ်ဥနောက်ကိုအနာပေးမှဒီဥနောက်ကပုံမှန်ပြန်ပြောကောင်းလာမယ်တခါဒီဥနောက်ကရောင်းလာတတ်တယ်ရောင်းလာခဲ့လို့ရှိနေဒီရောင်းတဲ့ဟာဒီပြန်ရော့အောင်ဆေးပါလေပေးရတယ်အဲ့ဒါဆိုပြန်ပြောတက်တာပြောပုံမှန်သူပြန်ပြောပြန်ဖြစ်ပါတယ်အကောင်ပကတိတိုင်းမပြန်ဖြစ်တယ်။ဒါမဲ့အချိန်တော့ပေးရတယ်။ညသားပြင်းတစ်ခါတည်း၃ဘတ်နဲ့၃လလောက်ချီရလို့နူးဝေတော့ဒေါက်တီဒေါက်တာတွေနဲ့ဖြစ်တယ
်။ဟုတ်ကဲ့ဆရာကြီး။ဆရာကုဏပြောတဲ့ဒီလက္ခဏာတွေပေါ့နော်သက်သာအောင်လုပ်တဲ့နေရာမှာနားတာပြင်ကုဏဆရာပြောတဲ့ဒီအုံနောက်ရှောင်းတိုင်းအတွက်ဆေးပေးတာပြင်တခြားရောဆောင်းရံရှောင်းရံနေရှိသေးလားဆရာကြီ
း။ဆောင်းရှောင်းတော့အပြင်တော့တိတ်မသွားတော့ဘောကားရမမောင်းနဲ့လမ်းလျှောက်ပတိထားမူးခြင်းမဲ့ဟာတွေမစားနဲ့မတောင်းနဲ့ပေါ့နော်ဆေးလေးမတောင်းနဲ့ရဲလေးမတောင်းနဲ့ဆရာတို့အမှုပြည့်တဲ့ဆေးတွေထူးဆေးတို့စားဆေးတို့အဲ့ဒါတွေလုပ်ပြရပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီခေါင်းမှုနေတဲ့အချိန်ပေါ့နော်ခုနကလိုဒီအာယုံဆက်ရခတ်တဲ့အချိန်မှာဒီ TV ကြည့်တာတို့တခြားဒီဟိုတယ်လီဖုန်း message ပို့တာတို့အစားရှိသေးမှာဆရာကြီးအဲ့လိုမျိုးကိစ္စမျိုးတွေရော
ဟောအဲ့ဒါလည်းရှော့အောင်မဖြစ်နိုင်တော့မလုပ်တာကောင်းတယ်ဘာလို့ဆိုအုံနောက်တော့ပြန်လေပူရောတောင်းတော့ပြီးတော့မှမောနေတဲ့မြင်းကိုဒုတ်နေတော့ဆိုင်တယ်ဆိုတော့ဖြစ်တယ်အဲ့တော့လှုပ်တာတော့အကောင်းထုတ်တာပဲဒါပေမဲ့ဘုန်းတော်မခံနိုင်ဘူးပူရဆူတာကြံပြောကောင်းလာပေါ်အချိန်ကပူပြီးတော့ကြာသွားတော့
ဟုတ်ကဲ့ဆရာဒီနေ့မှဒီ Facebook ကြည့်တာလည်းပါတာပေါ့ဆရာနော
် Facebook ပါတယ် Games ဆိုတာ TV ကြည့်တာဒါနဲ့အကုန်ပါတာ
ဟုတ်ကဲ့ဆရာနောက်ဒီ Radio အသံနားထောင်တာကြတော့
ဟာအဲ့ဒါလည်းပါတော့ Radio နားထောင်ဆိုတော့အုံနောက်ကလှုပ်လို့ပြောအာယုံမှများမျက်စိနဲ့ကြည့်တဲ့အာယုံအတန်နဲ့ကြည့်အာယုံမူးတဲ့အာယုံအတောက်စားေးသားတဲ့အကောင်ကဟိုအုံနောက်ကိုပို့ပြီးတော့အလုပ်ကိုပေးတဲ့သဘောတဲ့ရောက်တဲ့တော့အဲ့ဒါလေးကိုဖြစ်နေရင်အဲ့ဒါလေးရှော့ရတယ
်ဟုတ်ကဲ့ဆရာဒီသတင်းစာတို့စာတို့ဖတ်တာကြတော့
အာအဲ့ဒါလေးပါလာပဲကာတွန်းဖတ်တော့သတင်းကလည်းမြင်းမြင်းရှိရတဲ့ချက်သတင်းအပြင်ကျွန်တော်ချက်စားတယ်စိတ်ကိုချက်စားပြီးတော့အုံနောက်လည်းချက်စားတော့အုံနောက်လည်းရန်တို့ခရီးကြောက်တော့ဗော
ဟုတ်ကဲ့ဆရာဒီចောင်းသူចောင်းသားတွေတွေ့ကောဆရာဒီသူကဒီဆရာကုဏပြောတယ်3ဘတ်ဒါမှမဟုတ်ရှင်လေလာပိုင်းထိကြာနိုင်တယ်ဆိုတော့သူတို့ဒီចောင်းစာလုတ်တဲ့အနေထားရော
ចောင်းစာတော့ပုံမှန်လေးဆိုတော့တိမဆိုးပါဘူးတခြားတစ်ခါလေလုံလုံချီချူမအိမ်မနေအရေးပြဲတကောင်တည်းအဲ့ဒါကြီးမတန်ဆိုင်လုတ်ကဲဆိုတော့နောက်ကမခံနိုင်တော့ပူပါဆူပါကွန်ကရစ်ရှင်ပူဆူရဲပြမတော့ပြန်ကောင်းဖို့ recover ဖြစ်ပေါ်တယ်ဘူရမချင်းချမ်းမြင်သွားတယ်အဲ့တော့မတို့တင်ပါကိုယ်နဲ့ကိုယ်ချိန်ဆတော့မှလောက်တာစာဖတ်တာစသည်တို့လောက်တင်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ချိန်ဆတဲ့နေရာမှာဆရာကြီးခုနကဒီလက္ခဏာတွေပ စပြီးတော့ဟိုတက်တာလာတယ်ဆိုရင်တော့လှုပ်တဲ့နေတာရှိတာပေါ့ဆရာနော
်ဟုတ်ကဲ့ပြန်တက်တာတော့ပြန်လှုပ်လို့ရအောင်လေပုံမှန်ဖြည်းဖြည်းဖြည်းဖြည်း
ဟုတ်ကဲ့ဆရာနောက်တစ်ခုက
ဆိုကိုလှုပ်ကိုတည်တယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီတော့ဒီဖြစ်လာမှကုသတာပြည့်စုံတာဆိုင်တော့မဖြစ်ခင်တည်းကကာကွယ်နိုင်တော့ပိုကောင်းတော့ပါဆရာနော
်ဟာအဲ့ဒါတော့အမှန်ပေါ့အမှန်ပြောချင်ဘာမှပြောင်းတော့သူကကွယ်တာအကောင်းဆုံ
းဟုတ်ကဲ့ဆရာအဲ့တော့ဘလို့ကာကွယ်နိုင်လဲဆိုတာလေးကိုအကြံပေးပါအောင်ဆရာကြီ
းကာကွယ်ဘူးဆိုတော့ဒီဘူကောင်းတန်ရာလိုမဖြစ်အောင်ပေါ့နော်သွားရလာရာကာမောင်းတာပဲဖြစ်စေဇီကားတက်တာစင်းတာဒီစတူတော့ကိစ္စနဲ့သွားနောက်ပြောစာချက်တာတို့ဖုန်းသုံးတာတို့ဂိမ်းဆော့တာတို့တီဗီကြည့်တာတို့ကတိုင်းရင်ဆေးလွှင့်ပေးပါတော့တိတ်တော့များတော့ကြည့်တော့ဟိုတော့ပြင်ပါတော့ဟု
တ်ကဲ့ဆရာ
တင်တော်တော့လို့တော့ကောင်းပါလေ
ဟုတ်ကဲ့နောက်တစ်ခုကဒီမော်တော်ဆိုင်ကယ်တို့စပိန်တို့ဟိုစီးတဲ့နေရာမှာဒီခေါင်းအတွက်အကာအကွယ်သုံးတာတွေရော
အဲဒါအင်တာရေးကြည့်တယ်ဒါတော့အသက်ပဲကောင်းတော့အဲ့ဒီဟဲမဲတော့တက်ကိုတက်မှလေမတည့်ရတော့အာဒီဖြစ်မှာဆိုအချင်းကြီးဖြစ်နိုင်တယ်လေနောက်မော်ဂါစီရလို့ရှိနေစီးကြရအမြဲတမ်း
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဖြစ်နေတဲ့သူကပေါ့နော်အုံနောက်ကပုံမှန်လုံးမလုံးတဲ့အတွက်အဲ့ဒီကာလမှာသူ့ဘောမှာဒီဘေးကနေပြီးတော့ဘယ်လိုမျိုးဟိုနားလဲဆိုတာနဲ့ပြည့်စုံပေးဖို့အရေးကြီးမလဲဆရာကြီ
းသူကနားလဲတဲ့ပုဂ္ဂိုလ်ပေါ့သူနဲ့ရင်းနှီးတဲ့ပုဂ္ဂိုလ်သူတို့ညီညီတာတာနဲ့ကူညီနိုင်တဲ့ပုဂ္ဂိုလ်ပေါ့နောက်ပတ်ဝန်းကျင်မှာလည်းအတန်သေးစိတ်မယ်အဲ့လိုနေရာမှာလာကြည့်ပြီးတော့မကွင်းနဲ့ပါမစားဒီပေါ့နော်ဘယ်လိုသူဘုနာအေးစင်းနေလို့ရရက်စကောင်းမှုယူနိုင်တဲ့နေသားရဲ့လိုပါတယ
်ဟုတ်ကဲ့ဆရာဒီ concussion နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
concussion ဖြစ်ပြီးကလည်းလူရဘယ်တော့ပြန်ကောင်းမှာပြင်သွားပြီးတော့ယူပြီးလာပါဆိုတော့အဲ့ဒါလည်းသူကမေးတဲ့မေးခွန်းတော့လေအဖြစ်ရတော့များတော့ပြည့်စုံသုံးသာသုံးသာလို့ဆိုဖြည်းဖြည်းနဲ့ပြန်တော့ကောင်းတယ်ကောင်းတဲ့အခါလဲအကောင်းပကတိတရားရရင်တော့ပြန်ကောင်းပါလေစိတ်ကြမကြနေမှာ
ဟုတ်ကဲ့ဆရာ
ပြန်ကောင်းမနေတော
့ဟုတ်ကဲ့ဒီနေရာမှာဟိုဖြစ်သွားတာကိုသာမန်လို့ပဲထင်ပြီးတော့ဟိုအပြင်မှာကောင်းမှာတန်ရာမရှိပဲလဲဖြစ်နိုင်တဲ့အခါကျတော့မကုသမိခင်ရောဆရာကြီးဘယ်လိုဖြစ်နေလဲ
မကုသမိတော့ရက်ရှိသွားတော့ဟိုဆီလည်းမဆောင်ရက်စမ်းမယူဘလို့တင်ရတယ်ဆက်ပြတော့စိစောစီပြန်ရီကောပြင်မှဟာစိအချိန်ကြာတော့3လ3 6လစသည်ဒီလိုတော့ဦးနောက်ရန်ပရောမီခုဖြစ်ကျေးဇူးတင်ပါတော့နော
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ပြီးရဲ့နောက်မှာတော့နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့မွန်ပြည်သက်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြားဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးသွားမှာဖြစ်ပါတယ်။ KNU ထိန်းချုပ်နေမြေမှာကရင်ကောင်းဆောင်စောပါဦးကြီးရုတ်တုဂုံပြူစိုက်ထူမှုနဲ့ပတ်သက်ပြီးတပ်မတော်ကတားဆီးခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်ကုံတွယ်များအသင်းနဲ့ထိုင်းကုံတွယ်အသင်းတို့ထိုင်းမြန်မာနယ်စပ်ကုံတွယ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာအစိုးရနဲ့မွန်ပြည်သက်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြားဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးပွဲအခမ်းအနားကျင်းပသွားမှာဖြစ်ပါတယ်နေပြည်တော် MICC 2မှာကျင်းပပြုလုပ်မယ့်အခမ်းအနားအတွက်လုပ်ငန်းညှိနှိုင်းအစည်းအဝေးကိုဖေဖော်ဝါရီလ5ရက်နေ့ကနေပြည်တော်ရှိနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနမှာကျင်းပခဲ့ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေအလိုက်လုပ်ငန်းတာဝန်တွေခွဲခဲ့ကိုနိုင်ငံတော်အတိုင်ပင်ခံရုံးကတရင်ထုတ်ပြန်ထားပါတယ်။မွန်ပြည်သက်ပါတီဘက်ကတရားဝင်ထုတ်ပြောတာမရှိခဲ့ပေမဲ့ NCA လက်မှတ်ရေးထိုးဖို့အတွက်နိုင်ငံတော်အကြီးအကဲတွေကိုကတိပြုထားကြောင်းမွန်ပြည်သက်တာဝန်ရှိသူတွေကပြောပါတယ်။ NLD အစိုးရလက်ထက်မှာမွန်ပြည်သက်ပါတီ NMSP နဲ့လာဟု LDU တို့ဟာ NCA လမ်းကြောင်းပေါ်မှာပထမဆုံးရှောက်လန်းခဲ့တဲ့အဖွဲ့တွေဖြစ်ပြီးရခိုင်ရှိဖွဲ့အပါအဝင် NCA အဖွဲ့ဝင်10ဖွဲ့ဖြစ်လာတော့မှာဖြစ်ပါတယ်။
KNU ကရင်မျိုးရာစီယုံဥစ္စာဟောင်းဖြစ်တဲ့စောပါဦးကြီးရဲ့ရုပ်စုကို KNU ဆင်းချုံနယ်မြေသူပလာယခရိုင်ဝင်းရီမြို့နယ်ရုံးမှာ ကွန်ပျူတာချုပ်မှန်းနဲ့ပတ်သက်ပြီးတော့စေတက္ခမြမသမတော်ရာရှိသူကနေသွားရောက်တားဆီးပြိပင်ခဲ့ပါတယ်ဖေဖော်ဝါရီ3ရက်နေ့က KNU ဝင်းရင်းမြို့နယ်ရုံးကိုကျုပ်စုဆဲဆောင်လာစင်မှာတပ်ဖက်ကနေခြေချခွင့်မပေးဘဲသွားရောက်ကန့်ကွက်ခဲ့တဲ့ပုံမှာတပ်ဆိုင်ရာ KNU ခရိုင်တာဝန်ရှိသူတွေကနေဆွေးနွေးခဲ့ပေမဲ့လည်းပြေလည်မှုတော့မရရှိခဲ့ပါဘူးစောပါဦးကြီးရဲ့ရုပ်ထုကို KNU မြို့နယ်ရုံးမှာစိုက်ထုတ်လို့လဲ GNC ရဲ့ရေးပေါ်စီဝေးခေါ်ပြီးစုံမြတ်ချက်ပေါ်မှာသာဆောင်ရွက်သွားမယ်လို့တပ်မတော်ဘက်ကပြောဆိုခဲ့ကြောင်း KNU ဝင်းရင်းမြို့နယ်ဥက္ကဋ္ဌစောမောင်ရွှေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကဘုရားသုံးစုမြို့280ပြည့်ကရင်နှစ်စစ်ကူးပွဲမှာကရင်မျိုးသားခေါင်းဆောင်စောပါဦးကြီးရုပ်ထုဂုံပြူစိုက်သူဖို့တပ်မတော်ဘက်ကနေကန့်ကွက်ခဲ့ပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပဝကြီးရွာမှာကလတန်မြစ်ကဘာပြိုကျတဲ့အတွက်အင်ချီဆက်တလုံးပျက်စီးသွားခဲ့ပါတယ်။ဖေဖော်ဝါရီလ5ရက်နေ့နနက်ပိုင်းမှာရွာဈေးတန်းငန်းနေတောက်လျှောက်ပေတုံးရခန့်ပြိုကျသွားတာဖြစ်တယ်လို့ကြီးရွာအုပ်ချုပ်ရေးမှူးဦးစိန်အောင်ညွန့်ကပြောပါရယ်အဲ့ဒီလိုနေအိမ်တွေပြိုကျတဲ့အတွက်လူအသေးပြောက်မရှိပေမဲ့နေအိမ်ဆက်နှလုံးမိသားစုဝင်64နဲ့နောက်ထပ်အန္တရာယ်ရှိနိုင်တဲ့အိမ်ထောင်စု9စုလူဦးရေ59ဦးအပါအဝင်စုစုပေါင်းလူဦးရေ123ဦးကိုကြီးရွာမူလတန်းကျောင်းနဲ့တဘာဝပေးအရေးပေါ်ကယ်ဆယ်ရေးအဖွဲ့အစုပ်အုံတွေကိုပြောင်းရွှေ့ထားတယ်လို့တက်မတော်ကကွယ်ရေးဦးစီးချုပ်ယုံလူမှုကွန်ရက်ဇာမျက်နှာမှာဖော်ပြထားပါတယ်
တောင်ပိုင်းရှမ်းပြည်သမတော် RCSSSA ဌာနချုပ်လွယ်တန်းလျမ်းမှာကျင်းပခဲ့တဲ့83ကြိမ်မြောက်ရှမ်းပြည်မျိုးရနေခန္ဓာကို RC လက်မှတ်ရေးသူစားတဲ့တိုင်းရင်းသားဖွဲ့တွေရောမထိုးရသေးတဲ့ဖွဲ့တွေရဲ့ကိုယ်စားလှယ်တွေပါတက်ရောက်ခဲ့ပါတယ်1948ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ကစတင်ဖြစ်ပေါ်ခဲ့တဲ့ရှမ်းပြည်မျိုးရနေဟာပြည်ထောင်စုတရီတီယာနေဖြစ်တဲ့အတွက်ပြည်ထောင်စုတိုင်းရင်းသားအလုံးနဲ့သက်ဆိုင်တဲ့နေထူးနေမြတ်ဖြစ်တယ်လို့နိုင်ငံတော်သမရကြီးဦးထင်ကျော်ကလည်းသဝန်လွှာပေးပို့ခဲ့ပါတယ်RCSSSC ဌာနချုပ်မှကျင်းပခဲ့တဲ့ခန္ဓာကို UN ကိုယ်စားလှယ်တွေပါဝင်မြန်မာနိုင်ငံဆိုင်ရာတန်ယုံ20ကျော်ကကိုယ်စားလှယ်ဆိုလဲတက်ရောက်ခဲ့ပါတယ
်လူနည်းစုတိုင်းရင်းသားလူမျိုးစုများအနေနဲ့နိုင်ငံသားစစ်စစ်ရေးကပ်ပြားမတ်ပုံတင်မှာကိုယ်ရေးအချက်လက်အမည်နာမတွေကိုမြန်မာအခရာအပြင်တက်ဆိုင်ရာတိုင်းရင်းသားဘာသာနဲ့ရေးသားနိုင်တယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ရင်အာဝန်ကြီးဦးသိန်းစွေကပြောဆိုပါတယ်ဖေဖော်ဝါရီလ5ရက်နေ့ကကျင်းပတဲ့ပြည်သူ့လူတော်အစည်းအဝေးမှာကလေးမဲဆန္ဒနယ်ကဒေါ်အေးအေးမူခေါ်ရှားမီးကနေတိုင်းရင်းသားတွေရဲ့ကိုယ်ရေးအချက်လက်တွေကိုဖြည့်သွင်းရမှာမြန်မာအခရာအပြင်တက်ဆိုင်ရာတိုင်းရင်းသားအလိုက်အခရာသို့မဟုတ်နိုင်ငံတကာ၃အင်္ဂလိပ်အခရာနဲ့ဖြည့်ဆွက်ရေးသွင်းခွင့်ပြုဖို့အစီအစဉ်ရှေ့မရှိမေးမြန်းခဲ့တဲ့အပေါ်ဝန်ကြီးဦးသိန်းစွေကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်1982ခုနှစ်မြန်မာနိုင်ငံသားဥပဒေလှုပ်ထုံးလှုပ်နှီးတွေနဲ့အညီပြဋ္ဌာန်းသတ်မှတ်ထားတဲ့နိုင်ငံသားစစ်စစ်ရေးကပ်ပြားပြုစုရေးသွင်းရမှာတိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါကအမည်ကိုမြန်မာဘာသာဖြင့်ရေးသားပေါ်ပြရတဲ့အပြင်တိုင်းရင်းသားဘာသာနဲ့လည်းပေါ်ပြလို့ရမယ်လို့တိကျစွာပြဋ္ဌာန်းထားပါတယ်
ကချင်ပြည်နယ်သွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြားပိတ်မိနေတဲ့ပြည်သူတွေကိုအစိုးရအနေနဲ့အများဆုံးကယ်ထုတ်ပေးဖို့ကချင်ပြည်သူတွေကနေဖေဖော်ဝါရီလ5ရက်နေ့ကမြစ်ကြီးနားမြို့မှာဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။တနိုင်းဒေသအပြင်ကချင်ပြည်နယ်မြောက်ပိုင်းဒေသရှိစွန်ဘရာပူနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသရှိတိုက်ပွဲတွေကြားပိတ်မိနေတဲ့ပြည်သူတွေကိုအများဆုံးကယ်ထုတ်ဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးဖို့အထူးလိုအပ်နေတယ်လို့စစ်ဘေးသင့်ပြည်သူတွေအရေးပေါ်ကူညီကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးစော်ချက်ကပြောပါတယ်။ကချင်လူလိုက်သမတော် KNA နဲ့အစိုးရသမတော်တို့ကြား2018ခုနှစ်ဇန်နဝါရီလ3ပိုင်းကစပြီးတော့ကချင်ပြည်နယ်တနိုင်းမြို့နယ်စွန်ဘရာပုံမြို့နယ်မန်စီမြို့နယ်နဲ့ဖန်ကန်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်ပြည်နယ်ကုံသင်များစက်မှုလုပ်ငန်းရှင်များအသင်းနဲ့ထိုင်းနိုင်ငံကန်ချနာဘူရီခိုင်နဲ့အနီးပတ်ဝန်းကျင်၃ခန်ကကုံသင်စက်မှုလုပ်ငန်းရှင်အသင်းတို့တွေ့ဆုံမှုမှာမြန်မာနဲ့ထိုင်းနှစ်နိုင်ငံတရားဝင်ဂိတ်ဖွင့်လှစ်နိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်တရားဝင်ဂိတ်ဖွင့်လှစ်နိုင်ရေးမှာဘလို့အမြင်ရှိနေပါသလဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံဆွေရကနေ10နှစ်ကျော်ကြာပိတ်ထားတဲ့ဘုရားသုံးစုနေဆက်ဂိတ်ကိုတရားဝင်ပြန်လည်ဖွင့်လှစ်နိုင်ဖို့အတွက်အစိုးရထံမှတိုက်တွန်းသွားမယ်လို့မွန်ပြည်နယ်ကုန်သင်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌနိုင်ဝင်းထိန်ကထိုင်းလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲမှာအခုလို့ဆိုသွားပါဗျာ။သုံးစုနဲ့ကျွန်တ
ော်တို့ကန်ချရာဘူရီဘက်ကရှင်နဲ့ကျွန်တော်တို့မွန်ပြည်နယ်ဘက်တရားဝင်ဂိတ်ဖွင့်လှစ်နိုင်ရေးကတော့အားလုံးအဆင်ပြေစားတယ်။ကျွန်တော်တို့ကုန်သင်တွေကလည်းအဆင်ပြေစားတယ်။ကျွန်တော်တို့ဒေသခံတွေလည်းလိုလားတယ်။ဒါကိုကျွန်တော်တို့ကတက်ဆိုင်ရအစိုးရကို
ဖွဲ့ဝင်28ဦးပါမွန်ပြည်နယ်ကောင်တွေများစက်မှုလုပ်ငန်းရှင်များအတင်းနဲ့ထိုင်းနိုင်ငံကန်ချနာပူရီခရိုင်နဲ့အနီးပတ်ဝန်းကျင်၃ခရိုင်မှကောင်တွေစက်မှုလုပ်ငန်းရှင်များအတင်းတို့ဒေသအတွင်းခီးတွားလာမှုမြင့်တင်ရေးလျှက်စစ်ကန်တာရာဘာကုံကျော်စက်ယုံတတိဝလာနဲ့စိုက်ပျိုးရေးကန်တာတွေကိုဒီလ၄ရက်နေ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုရွာထိုင်းဧရိယာနီးက BSN ရှိုးရူးမှာဆွေးနွေးခဲ့တာဖြစ်ပါတယ်ဖျားသုံးစုဒေတာမှာနေကြကိတ်ဖိနစ်နိုင်ရင်တွတ်တက်ဖို့အလားလာကောင်းကြောင်းကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြစ်ကဖေဖော်ဝါရီ3ရက်ကရင်ပြည်နယ်ဖျားသုံးစုမြို့မှာကျင်းပတဲ့လူထုတွေ့ဆုံပွဲမှာအခုလိုပြောကြားသွားပါတယ်။နောက်ဆုံးဖြစ်မှုကတော့ဆက်သွယ်ရေးနဲ့ကြောင့်ကောင်းလာပြီးပို့ပြီးတော့ဘုံကြီးသွေးသွေးလေးများလာတဲ့အခါကျတော့ဒီမှာလူကဒေတာရဲ့ဖွင့်နိုင်တဲ့အခါကျတော့ဒီနေရာကိုတွေ့ရတယ်။ဒီစီးပွားရေးနဲ့ကြောင့်အဲ့ဒီနေရာမှာမကြောက်ရင်ဖွင့်လာတော့မယ်။ဖျားသုံးစုဒေတာမှာထိုင်းမြန်မာနှစ်နိုင်ငံနယ်နိမိတ်တိကျစွာတတ်မှတ်နိုင်ခြင်းမရှိသေးတဲ့အတွက်နေကြာကိတ်မဖွင့်ထွက်နိုင်သေးသလိုနှစ်နိုင်ငံညင်းပွားစရာဖြစ်နေတဲ့နေရာဟာအရှိတမိုင်နောက်ပဲရှိတဲ့အတွက်နယ်နိမိတ်ညင်းပွားစရာမရှိတဲ့နေရာကိုပြောင်းရွှေ့ပြီးနေဆက်ဖြတ်ကျော်ကိတ်ဖွင့်တည်တယ်လို့လည်းဖျားသုံးစုမြို့မိမြို့ဖတ်သူဖြစ်သူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာပညာအောင်မူကအခုလိုပြောကြားသွားပါတယ်
။တရားဝင်ကိတ်ကိုညင်းပွားတဲ့နေရာရဲ့ပြင်ပကျေဘကဆိုတော့ဟုတ်ပန်ရဲဆိုတဲ့နေရာရှိတယ်။တောင်ဘက်ကနေဆိုရင်ကြံတော်ရွာနောက်ပြီးတော့အဲ့ဒီဂျပန်ရေတွင်းနဲ့ဆက်ပြီးတော့ဒီတောင်ဘက်ကိုဆင်းသွားရင်အကုန်လုံးကညင်းပွားမှုမရှိတဲ့နယ်နိမိတ်ပဲ။အဲ့ဒီနေရာတွေမှာတကယ်လို့ဖိတ်ဖွင့်ခွေလို့ရပါတယ်
။ဖျားသုံးစုဒေတာကရခိုင်မွန်ပြည်တိပါတီဗဟိုဌာနချုပ်ကို1992ခုနှစ်မှာတမတော်ကနေတိုက်ခိုက်တိမ့်ပိုက်ပြီးနောက်ဖျားသုံးစုမျိုးဖြစ်တည်ထောင်ပြီးထိုင်းမြန်မာနယ်ကြားကိတ်ကို1993ခုနှစ်မှာတရားဝင်စတင်ဖွင့်လှစ်ခဲ့ပေမယ့်နယ်နိမိတ်ညင်းပွားမှုကြောင့်2008ခုနှစ်မှာမြန်မာဆွေရပဲမှပိတ်ပင်ခဲ့ပါတယ်
ဆက်ပြီးတော့မွန်နှစ်ပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ရဲ့ပါတီပေါင်းစည်းရေးအတွက်အမြင့်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်သွားမယ်လို့နှစ်ပါတီခေါင်းဆောင်တွေကပြောပါတယ်နှစ်ပါတီပေါင်းစည်းရေးအတွက်နှစ်ဖက်ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့ဆိုပါတယ်။မြင်းစလိုင်းကနေစူးစီးတင်ဆက်ထားပါတယ
်။နှစ်ပါတီပေါင်းစည်းမှုနဲ့ပတ်သက်ပြီးမွန်တေတာလုံဆိုင်ရာဒီမိုကရေစီပါတီရဲ့အသွေးအမှုတင်နိုင်စံတင်ကအခုလိုပြောပါတယ်
။ကျွန်တော်ဖြေထုတ်လိုက်တာကတခုပါ။ဒေါ်သူညီချက်ကိုနှစ်ချက်ကိုလည်းကျွန်တော်ထောက်ပြနေတယ်။အဲ့ဒီဒေါ်သူညီချက်မှာကျွန်တော်ပါကြည့်တဲ့အတိုင်းမွန်ဒူတာနဲ့ပူးတွဲကြည့်တဲ့ချက်ကိုလည်းကျွန်တော်ထောက်ပြနိုင်ခဲ့တယ်။ဆိုတော့ဒီကနှစ်ပါတီပေါင်းစည်းနိုင်ရေးအတွက်အမြန်ဆုံးကုန်တဲ့ပေါ်ဆောင်ရွက်သွားမယ်ဆိုတော့ပြည်ဝပြုခဲ့တဲ့ပုံမျိုးပဲ။ဒါကိုတော်တော်ကောင်းတဲ့ပေါ်တဲ့နေနဲ့တော်တော်စကားနဲ့မပြောတော့ပေါင်းစီပေါင်းမယ်လို့စကားနဲ့မပြောတော့
။ကြံကြော်ရီဒုတိယပတ်လောက်ကမော်လမြိုင်မှာကျင်းပသွားတဲ့မွန်လူထုအလှော်ဆောင်ပါဝင်တဲ့မွန်နိုင်ငံရဲ့ညီလာခံကနေမွန်မျိုးသားများကိုကူစားပြုတဲ့ပါတီတစ်ခုကို6လအတွင်းမှာပေါ်ဆောင်သွားမယ်လို့ထုတ်ပြန်ထားတာရှိပါတယ်။မွန်နှစ်ပါတီနေနဲ့ကမွန်နိုင်ငံရဲ့ညီလာခံဟာ၎င်းတို့နှစ်ပါတီပေါင်းစည်းရေးနဲ့မသက်ဆိုင်တယ်လို့ဒီပေါ်မှာလည်းမဝေးဖန်ချင်ဘူးလို့လည်းနှစ်ဆန်တင်ကပြောပါတယ်
။ပါတီတစ်ခုတောင်းနေတာကပြည်သာဥပဒေရဆောင်လို့ရတာပဲချောင်းပါ။ဒါတို့ဘာမှစားကြလို့မလုပ်ဘူး။ဒါစိုက်တွန်းချာလို့မလုပ်ဘူး။ဒါတော့တက်ဝေးဖန်ချင်မှုဒီကိစ္စနဲ့ပတ်သက်ပြီးအတိတ်ကပြည်သူလူထုရဲ့လူကျင်တဲ့နှစ်ပါတီပေါင်းစည်းရေးပုံပါစီပေါင်းစည်းရေးအတွက်ဆိုအဲ့ဒါကိုဆိုစက်တက်ပြီးတော့တွားဖို့ရှိတယ်။
မွန်နှစ်ပါတီပေါင်းစည်းရဲ့အတွက်များသောအကောင့်ထဲပေါ်နေတယ်လို့မွန်မျိုးသားပါတီအသွင်းမှုတင်နိုင်စိုးမြစ်ကပြောပါတယ
်လူချင်းတဲ့နှစ်ပါတီပေါင်းစည်းရဲ့တပါတီရဲ့ဖြစ်ရှိရေးကိုအရှင်းနဲ့ပြတော့ကျွန်တော်တို့ကဥပမာရဲ့လို့ပြောကျွန်တော်တို့ပြည်သူတွေကိုဒီနေ့ကလေးပေးပြီ
မွန်နှစ်ပါတီပေါင်းစည်းရဲ့နဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါပဲပါတီချင်းချင်းကြားတွေ့ဆုံဆွေးနွေးချင်းဖြင့်ကြိုးပမ်းသွားမယ်လို့နှစ်ပါတီခေါင်းဆောင်တွေကဂျွန်လက်ခကထောက်ဖို့ပြောကြားခဲ့ပြီးနောက်2018ခုနှစ်နိုဝင်ဘာ10ရက်နေ့မှာပထမဆုံးချိန်နေနဲ့နှစ်ပါတီတွေ့ဆုံခဲ့ပါတယ်အခုဆိုရင်၄ချိန်တွေ့ဆုံထားကြပြီးဖြစ်တယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့လည်း၂ချိန်တွေ့ဆုံခဲ့ကြပြီးဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာအစိုးရနဲ့မွန်ပြည်သစ်ပါတီလာဟိုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြားဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးသွားမှာဖြစ်ပါတယ် KNU ထိန်းချုပ်နယ်မြေဒူးပလယာခရိုင်ဝင်းရဲမြို့နယ်ရုံးမှာကရင်ခေါင်းဆောင်စောပဦးကြီးရုတ်တုဂုံပြုစိုက်ထုံမှုနဲ့ပတ်သက်ပြီးဒေသခံမြန်မာတပ်မတော်အရာရှိတွေကနေတားဆီးခဲ့ပါတယ်
သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
တောက်ကြနေနေတဲ့ခင်ဗျူအေမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။အမေရိကန်နောက်ဖက်ကမ်းရိုးတန်းကနေဘင်္ဂလားပင်လယ်အော်အတွင်းနေထိုင်သူတွေဟာကမ္ဘာလူ့ရေထက်ဝက်ကျော်ဖြစ်ပြီးကမ္ဘာစီးပွားရေးထက်ဝက်ကျော်ကလည်းအဲ့ဒီမှာပဲရှိတယ်လို့တောင်နဲ့အလဲပိုင်းအာရှဒေသဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရိုဇန်ဘွန်ကပြောပါတယ်။အဲ့ဒီဒေသအတွက်အမေရိကန်ကဥဆောင်ကုန်သွယ်ဖက်နိုင်ငံတစ်နိုင်ငံဖြစ်နေရောမကဒေသရင်းအဓိကရင်းနှီးမြှုပ်နှံသူဖြစ်တယ်လို့အဓိကလှူဒန်းသူလည်းဖြစ်ပါတယ်။ဒီလိုရင်းနှီးမြှုပ်နှံမှုနဲ့လှူဒန်းမှုတွေကိုပုဂ္ဂလိကကုမ္ပဏီတွေကနေတဆင့်ဖြစ်စေအစုရှယ်ယာအများဆုံးထည့်ဝင်ထားတဲ့ကမ္ဘာ့ဘဏ်အပြင်ဂျပန်နဲ့တွဲဖက်ပြီးအကြီးဆုံးအစုရှယ်ယာဝင်ထားတဲ့အာရှဖွံ့ဖြိုးရေးဘဏ် ADB ကနေတဆင့်ဖြစ်စေအမေရိကန်ကနေလှုပ်ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်စီးပွားရေးကြီးထွားမှုမြန်ဆန်လာပြီးလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းမှာပဲတန်းနယ်ချီတဲ့ဒေသခံတွေဆင်းရဲရင်းကနေလွတ်မြောက်လာခဲ့တယ်လို့အလဲလက်တန်းစားတွေရဲ့ကြွယ်ဝမှုလည်းတိုးလာခဲ့တာပါ။အခုလိုကြီးထွားမှုမြန်လာနေတဲ့ကြားကပဲတောင်အာရှဒေသဟာအရှိတောင်အာရှဒေသနဲ့ရှင်ရင်ဒေတာရင်းကုံသွယ်ရေးမှရောဆက်သွယ်မှုမှာပါအများကြီးနောက်ကျန်နေကြတာဖြစ်ပါတယ်။ဒါပေမဲ့ဒါဟာပြဿနာမဟုတ်ပါဘူး။အကောက်ခွန်လုပ်ငန်းတွေကိုချုံးမွေအောင်လုပ်ပြီးအတားအဆီးတွေကိုဖယ်ရှားလိုက်မယ်ဆိုရင်တောင်အာရှဒေတာရဲ့ပြပကုံသွယ်ရေးဟာလက်ရှိမှာဒေါ်လာ28ဘီလီယံလောက်ရှိနေရကနေဘီလီယံ100ကျော်ဖြစ်သွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ Indo-Pacific ဒေတာနဲ့ထိတွေ့ဆက်ဆံနေတဲ့နေရာမှာ American ပြည်တော်စုကအချုပ်ချာအာဏာပိုင်ဆိုင်မှုတရားမျှတပြီးအပေးယူမျှမှုနဲ့တရားဥပဒေစိုးမိုးမှုတွေကိုလေးစားမဲ့မိတ်ဆွေအစ်စ်တွေနဲ့ဆက်ဆံရေးကိုတိုးမြင့်နေချိန်မှာရှိပြီးသားမိတ်ဆွေဟောင်းတွေလို့ပေါ်ကင်ဖက်တွေနဲ့ဆက်ဆံရေးကိုလည်းပိုးပြီးခိုင်မာအောင်ဥတီလှုပ်ဆောင်နေပါတယ်။ Indo-Pacific ဒေသစီးပွားရေးကြီးထွားမှုချက်တွင်မှာအခြေခံအဆောက်အအုံတွေတိဆောက်ရေးဟာတိတ်ကိုအရေးပါပါတယ်။ကောင်းမွန်တဲ့လမ်းတံတားလေးစိတ်နဲ့တင်မောစိတ်တွေမရှိတဲ့နိုင်ငံအတွက်စီးပွားရေးကြီးထွားဖို့မဖြစ်နိုင်တယ်လို့ဒေတာတစ်ခုလုံးစီးပွားရေးကြီးထွားမှုအပြည့်ရစီဖို့ဆိုရင်လေဒီလိုနိုင်ငံတွေကိုခြံထားလို့မဖြစ်ပါဘူး။ဒါကြောင့်ဒီလိုနိုင်ငံတွေကိုအကျွေးပေးပြီးဝန်ထုတ်ဝန်ဖိုးမဖြစ်စေဘဲသူတို့လိုအပ်တဲ့စီမံကိန်းတွေလုပ်နိုင်ဖို့အတွက်အခြေခံအဆောက်အုံတွေမှာအုပ်ချုပ်မှုကောင်းတဲ့ပွင့်လင်းမြင်သာမှုရှိစေရတဲ့ငွေကြေးထောက်ပံ့ဖို့အမေရိကန်ပြည်ထောင်စုကသဘောထားတူညီတဲ့မိတ်ဆွေတွေနဲ့အတူလှုပ်ဆောင်ပေးမှာဖြစ်ပါတယ်။အချုပ်ချာအာဏာပိုင်ဆိုင်မှုတည်မြဲပြီးတရားဥပဒေအခြေခံနဲ့စနစ်ကိုလေးစားမှုရှိတဲ့ Indo-Pacific ဒေသအတွက်တရားဝပြောပြီးတည်ငြိမ်မှုရှိစေခြင်းနဲ့ဆန္ဒရှိတဲ့ဒေသရင်းနိုင်ငံတွေနဲ့ American ပြည်ထောင်စုကလက်တွဲလှောက်ဆောင်နိုင်ဖို့အတွက်မျှော်လင့်နေတာဖြစ်ပါတယ
်။ Megan ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ဖေဖော်ဝါရီလ10ရက်ညတကောင်ရန်အထိပဲလှုပ်ရှားနိုင်တော့မယ်။အမေရိကန်အစိုးရရန်ကြားဆက်ပြီးလေပတ်စီနိုင်ရေးအတွက်လွှတ်တော်အမတ်တွေအပြင်းထန်စ조사နေကြပါတယ်။ Congress ကအစိုးရအသုံးစီအတွက်တက်တန်းထပ်ပြီးတိုးမပင်ရဆိုင်ရတော့မှာဖြစ်ပါတယ်။ပင်တကန်စီအသုံးစီတိုးမြှင့်မှုနဲ့ဒေါ်လာဘီလီယံရာပေါင်းများစွာကုန်မဲ့ပြည်တွင်းအစီအစဉ်တွေဆိုင်ရာအသုံးစီတွေနဲ့ပတ်သက်ပြီးခုထိသဘောတူညီချက်မရကြသေးပေမဲ့ပါတီကြီးနှစ်စလုံးကအတိပြုပေးမယ်လို့မျှော်လင့်ထားကြပါတယ်။မြန်မာနိုင်ငံမှာအဆုလိုက်ပြုံးလိုက်တက်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ခုကို Rogers သတင်းဌာနက February 10ရက်ရက်စွဲနဲ့ထုတ်ပြန်ပါတယ်။ဒီအစီရင်ခံစာရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာမှာ Ranger အမျိုးသား10ဦးတက်ဖြတ်ခံရတဲ့ခေတ်စာကို Rogers ကစုံစမ်းထောက်လှမ်းပြုစုရေးသားထားတဲ့အစီရင်ခံစာပါ။ဒီအစီရင်ခံစာရေးသူတွေဖြစ်အစိုးရလျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးတရားဆက်ဆိုခံရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နာမည်တွေကိုထည့်သွင်းဖော်ပြထားပါတယ်။လူသားချင်းစာနာမှုအထောက်အကူပေးရတဲ့တဘာဝအန္တရာယ်ကျမှုဆိုင်ရာတုံ့ပြန်ဆွမ်းမှုတွေမှာမြန်မာစစ်တပ်စွမ်းဆောင်ရေးတိုးမြင့်လောင်ဂျပန်စစ်တပ်ကဆက်ပြီးအကူအညီပေးမယ်လို့ဂျပန်ဝန်ကြီးချုပ်ရှန်ဆိုအာဘိုရဲ့အထူးကြံပေးကကြက်တဲ့ပရင်းနဲ့မှာပြောကြားလိုက်ပါတယ်။ရုရှားလို့ Yak-130 လေ့ကျင့်ရေးနဲ့အပေါ်စားတိုက်လျင်ဂျက်လျင်6ဆင်းကိုမြန်မာလေတပ်အတွက်ဒီနှစ်နှောင်းပိုင်းမှာပို့ဆောင်ပေးမယ်အကြောင်းသတင်းရုရှားသတင်းရင်းမြစ်တွေကအတည်ပြုပေးပါတယ်။
ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့ထုတ်လုပ်ရေးမှုကတော့ကိုကျော်သိန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ David Magnus ပါရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြမဆန်တော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါ။နားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.